Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါတရုတ်နိုင်ငံမှာ G20 ထိပ်သီးညီလာခံမှာနိုင်ငံခေါင်းဆောင်တွေဆွေးနွေးနေကြချိန်မှာပဲစီးရီးယားနိုင်ငံတွင်အပိတအပိခရက်ဆဲရေးသဘောတူညီချက်တစ်ခုရဖို့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်တူရကီမှာအာဏာသိမ်းဖို့ကြိုးပမ်းမှုကိုစီစဉ်ခဲ့သူတွေကိုတရားဥပဒေကြောင်းအရစီရင်နိုင်ဖို့အမေရိကန်တို့ပိုက်ဖြတ်ထားတယ်လို့အမေရိကန်သမ္မတကပြောဆိုပါရယ်မာသာထရီဇာကိုတော်စင်ဖြစ်ပုတ်ရဟမင်းကြီးဖရန်စစ်ကဒီကနေ့ကြေညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းနာဆင်ရမယ့်သတင်းတွေကတော့27ရာစုပင်လုံးအလွန်ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်ပြီးအကောင့်ထဲပေါ်နိုင်မှုအရေးဘလိုမျိုးရှေ့လုပ်ငန်းစဉ်တွေဆက်လုပ်ဖို့ရှိပါသလဲ
တော်ကြီးလာကြနေကြရင်တော့ဘလို့ညှိနိုင်မလဲပေါ့ကျွန်တော်တို့တူလိုချင်တဲ့ဟာကိုယ့်ဘက်ကအဆူပြူတဲ့ဟာဒီမတူတာတွေကိုဘလို့ညှိနိုင်နိုင်မလဲဆိုတာအတိအကျကျွန်တော်တို့ရဲ့စိတ်ကောင်းမှုဖြစ်လာနိုင်တယ
်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်ကချင်ပြည်နယ်တွင်းကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကအထူးအစီအစဉ်ဖြစ်တင်ဆက်ထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းနောက်ပြီးတော့ဒီ27ရာစုပင်လုံကိုသုံးသပ်ထားတဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများသမီးအကောင့်300တပြိုင်နဲ့ထဲအစုလိုက်ပြုံလိုက်သေးသွားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်စီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေတရုတ်နိုင်ငံက G20 ထိပ်သီးညီလာခံမှာတွေ့ဆုံဆွေးနွေးနေကြချိန်မှာပဲပြည်တွင်းစစ်ဖြစ်နေတဲ့ Syria နိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ကူတွေပို့ပြီးပေးနိုင်ဖို့အတွက်အပိသက်အပြစ်ခတ်ရက်စဲရေးသဘောတူညီချက်တစ်ခုရရှိရေးအမေရိကန်ပြည်ထောင်စုနဲ့ရုရှားနှစ်နိုင်ငံတို့ညှိနှိုင်းနေကြပါတယ်။နှစ်နိုင်ငံတို့အနေနဲ့သဘောတူညီချက်တစ်ခုရရေးနီးစပ်လာပုံရပေမဲ့လို့အခက်အခဲတွေကတော့ရှိနေသေးပါ။အမေရိကန်သမ္မတဘရက်ကိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးအနေနဲ့လည်း G20 ထိပ်သီးဆွေးနွေးပွဲတွေပြင်ပမှာတီးခြားတွေ့ဆုံပြီးဆွေးနွေးနိုင်ကြဖို့လည်းမျှော်လင့်နေကြပါတယ်။အခုအချိန်ထိတော့ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့စီစဉ်ထားတာမရှိသေးပါဘူး။ဒီကနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမနေ့ပြန်တနင်္လာနေ့မှာထပ်ပြီးတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဒီနေ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကဒီကနေ့ဆွေးနွေးပွဲကိုသုံးသပ်ပြီးပြောရမယ်ဆိုရင်ဖြေရှင်းရမယ့်ကိစ္စရပ်တွေရှိနေသေးတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေခော့ကလည်းနှစ်နိုင်ငံတို့အနေနဲ့သဘောတူညီချက်တစ်ခုရဖို့နီးစပ်နေပြီဖြစ်ပြီးအပြစ်ရရဲ့အကောင့်ထဲပေါ်ဖို့အတွက်အရေးအကြီးဆုံးကိစ္စတွေကိုဆွေးနွေးနေတယ်လို့ပြောဆိုသွားပါတယ်။ Syria ပြည်တွင်းစစ်အတွင်းလူပေါင်း2,000,000ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ Syria ပြည်သူ17,000တို့နေရာရင်းတွေကနေစွန့်ခွာထွက်ပြေးနေကြရတာဖြစ်ပါတယ်
။တရုတ်နိုင်ငံဟန်ဂျိုးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးစီးပွားပွဲကိုတရားဝင်စပြီးကျင်းပပါတယ်။ကမ္ဘာစီးပွားရေးပြန်ပြီးဥမော်လာပြီဆိုပေမဲ့ဗန္နာရေးကုန်သွယ်ရေးနဲ့ယင်းနည်းမြုပ်နှံမှုကဏ္ဍတွေမှာစိန်ခေါ်အကဲဆမ်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့တရုတ်သမ္မတရှီကျင်ဖင်ကညီလာခံအဖွဲ့မှပြောဆိုခဲ့ပါတယ်။အခုညီလာခံမှာစမ်းသစ်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးရေးကိုဖော်ဆောင်ဖို့ကမ္ဘာစီးပွားရေးပိုပြီးဖြစ်ထွန်းလာစေဖို့ဗန္ဒာရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်လို့တရုတ်သမ္မတကပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်ဖင်တို့နှစ်ယောက်မနေ့စနေနေ့က3နာရီကျော်ကြာတွေ့ဆုံဆွေးနွေးမှုတွေမှာတနိုင်ငံကြားလုံခြုံရေးကုန်သွယ်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုပို့ပြီးတော့ညီညီကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့ကတိပြုခဲ့ကြပါတယ်။ဒါအပြင်တတိယကမ္ဘာကမိဖက်နိုင်ငံတွေမှာငင်းချမ်းရေးထိမ့်သိမ့်ရေးမှာပူးပေါင်းဆောင်ရွက်ကြဖို့နှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်ရှင်။
တရုတ်နိုင်ငံမှာဒီကနေ့စတင်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20တို့ရဲ့ထိပ်သီးညီလာခံ G20 အစည်းအဝေးကိုတက်ရောက်ဖို့မနေ့စနေနေ့ကတရုတ်နိုင်ငံကိုဆက်ရောက်လာတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ခီးစဉ်မှာတော့အစင်မပြေမှုတွေနဲ့ပွက်လွန်ညံခဲ့ပါတယ်။အမေရိကန်သမ္မတရဲ့ Air Force One လေယာဉ်တရုတ်နိုင်ငံဟန်ဂျိုးလေဆိပ်ကိုမနေ့စနေနေ့ကဆက်ရောက်ချိန်မှာသမ္မတလေယာဉ်ဘော်ကနေဆင်းဖို့အတွက်လေယာဉ်လှေကမရှိခဲ့တယ်လို့လေယာဉ်ဘော်ကနေအမေရိကန်သမ္မတဆင်းလာတဲ့အချိန်မှာလဲတခြားနိုင်ငံတကာခေါင်းဆောင်တွေကိုခင်းပေးခဲ့တယ်လို့မျိုးကော်ဇော်နီခင်းမပေးခဲ့ပါဘူး။ အမေရိကန်သမ္မတဥပမာကိုဓာတ်ပုံရိုက်ဖို့လင်းပြေးလမ်းပေါ်မှာနေရာယူအသင့်ဆောင်နေကြတဲ့အမေရိကန်သမ္မတအင်ပီရိုဓာတ်ပုံသတင်းထောက်တွေကိုလည်းတရုတ်တာဝန်ရှိသူတွေကအော်ဟစ်ခဲ့ကြတာမှလည်းတင်းတင်းမာမာဖြစ်ခဲ့ကြပါတယ်။ဓာတ်ပုံသတင်းထောက်တွေဘယ်နေရာကနေဓာတ်ပုံရိုက်ရမယ်ဆိုတာကိုအမေရိကန်ကသတ်မှတ်ရမှာဖြစ်တယ်လို့အင်ပီရိုအရာရှိတဦးကဝင်ပြောတာမှလည်းတရုတ်တာဝန်ရှိသူတွေကဒါကငါတို့တိုင်းပြည်ဒါကငါတို့လေစိတ်ဆိုပြီးတော့ပြန်ပြီးအော်ဟစ်ခဲ့ပါတယ်။ဒါကအစပိုင်းမှာဖြစ်ပျက်ခဲ့တာပါ။ဒီနောက်ပိုင်းမှာတော့အမေရိကန်သမ္မတရဲ့ရင်နှန်းစီကိုရှောက်လာတဲ့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကိုတရုတ်တာဝန်ရှိသူကတားမြစ်ဖို့ကြိုးစားတာကြောင့်အမေရိကန်သမ္မတရဲ့လုံခြုံရေးတပ်ဖွဲ့ဝင်ကကြားဝင်ပြီးပြောခဲ့ရပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်အပေါ်တရုတ်အမေရိကန်နှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ဖို့ပြုလုပ်တဲ့အခမ်းအနားအပြီးနဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့သုံးနိုင်ခွဲကြတွေ့ဆုံဆွေးနွေးပွဲအတွင်းစနေနေ့ညပိုင်းမှာတော့တင်းမာမှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီတစ်ခါမှာတော့သမ္မတနှစ်ဦးရဲ့ညပိုင်းတွေ့ဆုံမှုမှာသတင်းတောက်ဘယ်နှစ်ယောက်ဝင်ခွင့်ပြုမလဲဆိုတဲ့အပေါ်မှာအငြင်းပွားကြတာပါတရုတ်အစိုးရတာဝန်ရှိသူတွေကအရင်ကသတင်းတောက်6ဦးခွင့်ပြုရာကနေ3ဦးပဲခွင့်ပြုမယ်လို့လျှော့လိုက်ပြီးနောက်ဆုံးကြတော့2ဦးသာခွင့်ပြုမယ်လို့ဖြစ်သွားတာပါဒီပွဲကငါတို့စီစဉ်တာလို့လည်းတရုတ်အစိုးရတာဝန်ရှိသူတို့ကအမေရိကန်အစိုးရအင်ပီရိုပြန်ချရေးတာဝန်ရှိသူတို့ကိုပြောခဲ့ပါတယ်အမေရိကန်သမ္မတအင်ပီရိုအရာရှိကလည်းခင်ဗျားတို့အစီအစဉ်ကလည်းပြောင်းပြီးရင်ပြောင်းလုပ်နေတာကိုလို့ပြန်ပြီးတော့တုံ့ပြန်ခဲ့တာပါ။နောက်ဆုံးမှာတော့သတင်းတောင်နှစ်ဦးဝင်ခွင့်ပြုဖို့နှစ်ဖက်တို့သဘောတူလိုက်ကြပါရဲ့ရှင်
။ American သမ္မတ Barack Obama နဲ့ Turkey သမ္မတ Recep Tayyip Erdogan တို့ဒီနေ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ကြပြီးပြီးခဲ့တဲ့ဇူလိုင်လက Turkey အစိုးရကိုအာဏာသိမ်းဖို့စီစဉ်ခဲ့သူတွေကိုဥပဒေကြောင်းအရစီရင်နိုင်ဖို့ American အစိုးရကအခိုင်အမာဆုံးဖြတ်ထားတယ်လို့ American သမ္မတကပြောဆိုပါတယ်။ဒါပေမဲ့တူရကီအစိုးရဘက်ကပြစ်တင်ပြောဆိုနေတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ကိုလွှဲပြောင်းပေးဖို့ကိစ္စနဲ့ပတ်သက်ပြီးသမ္မတအိုဘားမားကတစုံတရာမပြောခဲ့ပါဘူးဒီလိုဆောင်ရွက်ခဲ့သူတွေကိုတရားဥပဒေကြောင်းအရစီရင်နိုင်ဖို့ကျွန်တော်တို့အသေးချာလှုပ်ဆောင်ပါမယ်လို့ American သမ္မတအိုဘားမားကတူရကီခေါင်းဆောင်နဲ့တရုတ်နိုင်ငံဟန်ဂျိုးမှာကျင်းပနေတဲ့ G20 ညီလာခံပြင်ပမှာတရားတွေ့ဆုံရမှာပြောခဲ့ပါတယ် American ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာ1999ခုနှစ်ကလေးကတင်းရှောင်နေထိုင်နေတဲ့အသက်85နှစ်အရွယ်ဖသူလဂူလမ်ဟာမောင်မြင်ခဲ့တဲ့တူရကီအာဏာသိမ်းမှုကိုစီစဉ်ခဲ့တာလို့တူရကီအစိုးရကဆွဆွဲပြောဆိုနေတာဖြစ်ပါတယ်။ဖသူလဂူလမ်ကတော့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးဆိုပြီးတော့ညှင်းဆို့ထားပေမဲ့သူ့ကိုတူရကီနိုင်ငံကိုလွှဲပြောင်းပေးဖို့အမေရိကန်အစိုးရကိုတူရကီအစိုးရကပန်ကြားထားပါလိမ့်ရှင်။
ဒီရအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုရဲ့မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မာသာထရီဇာကိုတော်စင်တဝက်အဖြစ်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကဒီကနေ့ကြေညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ Holy Sia of Mercy ဘာသာရေးအခမ်းအနားအတွင်းစိန့်ပီတာယဉ်ပြင်ကိုစုဝေးရောက်ရှိလာကြတဲ့ထောင်ထောင်ချီတဲ့လူထုပရိသတ်ရှင်မှာတော်စင်မာသာထရီဇာအဖြစ်ကြေညာခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကာလကတ္တာကို1929ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရောက်ရှိခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မာသာထရီဇာဟာသူမဘဝတစ်ချောင်းလုံးအိန္ဒိယနိုင်ငံကအစင်းရဲဆုံးသူတွေကိုကူညီဆောက်ရှောက်မှုပေးခဲ့တဲ့အတွက်လဲသူစင်းရဲတို့ရဲ့သူတော်စင်အဖြစ်လူသိများခဲ့ပါတယ်။ထောင်ထဲချီတဲ့ခရီးယန်သီလရှင်တွေနဲ့စေတနာဝန်ထမ်းတသန်းကျော်တို့နဲ့နိုင်ငံပေါင်း120ကျော်တို့မှထောက်ပံ့ကူညီပေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့သူအယ်ဘေးရီးယားနိုင်ငံသူခရီးယန်သီလရှင်မာသာထရီဇာရဲ့ဘဝကတော့အလွန်ကိုပဲချိုးချံချွေတာခဲ့တာပါ။1998ခုနှစ်စက်တင်ဘာလ5ရက်နေ့သက်တော် 89 နှစ်မှာမာသာထရီဇာကွယ်လွန်ခဲ့ချိန်မှာသူမရဲ့ပိုင်ဆိုင်မှုကခရစ်ယာန်ကျမ်းစာအုပ်တအုပ်စိတ်ပတိတကုံးနဲ့သူမဝတ်ဆင်ခဲ့တဲ့စာရီတစ်ထည်တည်းပါ။ဒါပေမဲ့လို့သူမချမ်းရစ်ခဲ့တဲ့သမိုင်းအမွေတွေကတော့အင်မတန်မှကြီးမားလာပါတယ်။ရိုမန်ကက်သလစ်ကျောင်းတော်မှာသူတော်စင်တစ်တောင်းကျော်ရှိထားပေမဲ့အများအပြားကတော့သူတို့တည်ဆုံပြီးရာစုနှစ်နဲ့ချီကျမ်းမြင့်ခဲ့တဲ့အတိုင်းသူတော်စင်အဖြစ်တင်မြှောက်မခံရပါဘူး။သူတော်စင်အဖြစ်တင်မြှောက်ဖို့အတွက်ပုံမှန်အဖြစ်တော့ပုဂ္ဂိုလ်တူသေးဆုံးပြီး9နှစ်ကြာမှစတင်ဆောင်ရွက်တာဖြစ်ပေမဲ့လို့ဒီလိုအပ်ချက်ကိုမာသာထရီဇာအတွက်ပိုယဟန်မင်းကြီးဂျွန်ပေါ်ကပတ်လတ်ပေးခဲ့တာကြောင့်သူမကိုသူတော်စင်အဖြစ်တင်မြှောက်နိုင်ရေးကပို့ပြီးတော့မြန်ဆန်ခဲ့တာဖြစ်ပါတယ်ရှင်
။ဂျာမနီနိုင်ငံရေးမှာရွေးကောက်ပွဲမှာပြောင်းရွှေ့ဝင်ရောက်လာသူတွေကိုမလိုလားတဲ့နိုင်ငံရေးပါတီက ငကိုကမျောလင့်ထားတာတဲ့မဲပိုရနိုင်ကြီးရှိတယ်လို့ဒီကနေ့တင်းတွေနေ့မှာပြည်နယ်ဆင့်စစ်တမ်းတွေကဖော်ပြပါတယ်။ဂျာမနီနိုင်ငံမှာဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ Mecklenburg အနောက် Pomerania လွှတ်တော်အတွက်မဲဆန္ဒရှင်တန်းကျော်လောက်မဲပေးခွင့်ရှိပါတယ်။ဝန်ကြီးချုပ်မာကဲလ်ရဲ့ဒုက္ခသည်တွေအတွက်တကားဖွင့်ထားတဲ့မူဝါဒကိုမကြိုက်တဲ့မဲဆန္ဒရှင်တွေအတွက်တော့ Alternative for Deutschland လို့ခေါ်တဲ့ AfD ပါတီကနိုင်ငံရေးအရာဆွဲဆောင်မှုပိုကောင်းနေပါတယ်။ဂျာမနီနိုင်ငံကဒုက္ခသည်အစီအစဉ်တွေကိုတိုးချဲ့လှုပ်ဆောင်လာပြီးတောင်းနေချီတဲ့စီးရင်ဒုက္ခသည်တွေနဲ့စစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကြောင့်ပြောင်းရွှေ့ဝင်ရောက်လာတဲ့တခြားဒုက္ခသည်တွေကိုလက်ခံကြိုဆိုခဲ့ပါတယ်။သတင်းစီရင်ခန်းစာရေးရ AFD ပါတီကဝန်ကြီးချုပ်မာကဲလ်ရဲ့ဒုက္ခသည်အစီအစဉ်တွေကိုအကြီးအကျယ်ဆန့်ကျင်ပြီးမဲဆန္ဒရှင်တွေရဲ့အားကောင်းတဲ့ထောက်ခံမှုရဖို့မျှော်လင့်ထားပါတယ်။စစ်တမ်းတွေရဂျာမနီရွေးကောက်ပွဲမှာ Christian Democratic Union CDU ပါတီကဆန္ဒမဲ22ရာခိုင်နှုန်းAFD ပါတီက23ရာခိုင်နှုန်းနဲ့ The Social Democrat Party က28ရာခိုင်နှုန်းလောက်ရဖို့မျှော်လင့်ထားကြပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးနားဆင်ရမှာကတော့27ရာစုပင်လုံအလွန်ဘာဆက်လောက်ကြမလဲဆိုတဲ့အကြောင်းဖြစ်ပါတယ်27ရာစုပင်လုံညီလာခံအလွန်မှာတော့အစိုးရလွှတ်တော်တက်မတော်အပါအဝင်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြစ်ရလက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့တွေကြားအစုအဖွဲ့လိုက်တွေ့ဆုံပြီးတော့အ мян ဆုံးညှိနှိုင်းဆွေးနွေးကြတော့မှာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနအထူးအကြံပေးဦးလာမောင်ရွှေကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
ဒီမှာ59.9လောက်မှာ framework ကိုပြန်ပြီးသုံးသပ်တဲ့ဟာကိုဆိုရလွတ်တော်တက်မတော်တော့နိုင်ငံရေးပါတီတွေတော့ EU ဘက်ပေါ့လေ EU ဘက်မှာတော့အမှတ်ထိုးတာတော့ဒီဘက်မထိုးတာလို့တော့ဒါတော့သုံးသပ်တဲ့ဟာတွေကိုလွတ်ဖို့တော့လွတ်တော်ညှိနှိုင်းနေပါလေသူတို့အလုံးအစဉ်ပြေတော့အဲ့ရက်ဒီကျွန်တော်တို့လုပ်နိုင်ပါလိမ့်မယ်ဒီကြီးလာကြံတစ်ခုပြီးရင်လည်းဒီဟာကြီးကတော့ခင်းရှည်ပါပဲဒါကိုဆက်ပြီးတော့အလုံးကတော့ဝိုင်းတော့ပါလိမ့်မယ်အဲ့လိုလုံရင်းနဲ့ကျွန်တော်တို့အလုံးကဒီကိုပေါ်ရှိလာမယ်ပြောနေတဲ့ပို့ပြီးတော့နားလည်မှုရှိပြီးတော့ညှိနှိုင်းမှုတွေရလာမယ်ပေါ့လေအခုပထမညီလာခံကတော့ကျွန်တော်တို့တင်ပြမှုတွေကအများကြီးကျွန်တော်ဆွေးနွေးမှုဆုံးဖြတ်မှုမရှိဘူးနောက်ညီလာခံနေကြရင်တော့ဘယ်လိုညှိနှိုင်းမလဲပေါ့ကျွန်တော်တို့တူလိုချင်တဲ့ဟာကိုယ့်ဘက်ကအဆိုပြုတဲ့ဟာဒီမတူတာတွေကိုဘယ်လိုညှိနှိုင်းနိုင်မလဲဆိုတာအဓိကကျွန်တော်တို့ရဲ့စိန်ခေါ်မှုဖြစ်လာနေတယ်ဒါကိုကျွန်တော်တို့အခုကစပြီးတော့အလုံးအဝိုင်းပြီးတော့ပြင်ဆင်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်ရှင်းဆက်ပြီးသွားမယ့်ညီညာရေးလုပ်ငန်းစဉ်တွေမှာအထူးသဖြင့်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေစာချုပ်လက်မှတ်မရေးထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရောဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဘလို့များဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့အစီအစဉ်ရှိပါလဲရှင
်ခုလည်းဒီလက်မှတ်မရေးထိုးရသေးတဲ့သူတွေနဲ့ညှိနှိုင်းဆွေးနွေးနေကြပါပဲအဲဒီဆွေးနွေးနေစဲမှာပဲညီလာခံကာလမှာလည်းသူတို့တက်ရောက်နိုင်ဖို့လည်းအတတ်နိုင်ဆုံးပေါ့လေဖြည့်ဆည်းပေးခဲ့ပြီးသားဖြစ်ပါတယ် NCA ကိုလက်မှတ်ထိုးဖို့ကိစ္စကတော့အများကြီးပေါ့လေကျွန်တော်တို့အခက်အခဲရှိမယ်လို့မထင်ဘူးဆိုတော့ရှုတော့ကရှိတယ
်ဒီရှေ့ဆက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးဖို့ဆိုလို့ရှိရင်ဒီအပြစ်ရမထိုးထားရသေးတဲ့အဖွဲ့တွေပေါ့နော်ဒီဝင်ပြီးတော့မှဆွေးနွေးဖို့ကိစ္စတွေနဲ့ပတ်သက်လို့ရောဘယ်လိုများဆက်လုပ်ဖို့ရှိပါလဲရှင
်အခုကျွန်တော်တို့ဒီလလယ်မှာအဆိုပြုထားတဲ့ framework ကျွန်တော်တို့ review meeting ကိုတက်ရောက်နိုင်ဖို့လည်းဒီ TBM ကအကောင်းဆုံးမျိုးကျွန်တော်တို့အနေနဲ့တော့အလုပ်သဘောပေါ်လေတင်ပြပြီးတော့ညှိနှိုင်းနေတာရှိပါတယ်အဲ့တို့အပေါ်ဆက်မှာအပါလာပြီးကြပါလေ
ဟုတ်ကဲ့ဒီ27ရာစုပင်လုံညီလာခံကိုမတက်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဖွဲ့ရှိပါတယ်ဘလို့များဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့ရှိပါလဲရှင
်ဒီ3ဖွဲ့နဲ့ပတ်သက်ပြီးတော့လည်း policy ချမှတ်တဲ့လူကြီးတွေရှိပါတယ်ဒီချုပ်တင်ပြီးတော့ငကိုလေးရတယ်ကျွန်တော်တို့ညှိနှိုင်းခိုင်းတဲ့ကိစ္စတွေရှိတော့အဲ့ညှိနှိုင်းတာကိုတာဝန်ယူတဲ့ကျွန်တော်တို့ထက်ကဒီ peace commission နဲ့အချုပ်ပြည်ရေးကော်မတီလူကြီးတွေကိုဆက်တော့ဆောင်ရွက်နိုင်မယ်လို့ထင်ပါတယ
်နောက်တစ်ခုကအန်ကယ်ဒီညီလာခံကိုတက်ဖို့ရောက်လာပြီးတဲ့အခါကြတော့မှဒီအစီအစဉ်ကနားလည်မှုလွဲမှားမှုတွေရှိပြီးတော့ပြန်သွားတဲ့ one လက်နက်ကိုင်တက်ဖွဲ့နဲ့ရောဘလို့များငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်ပြီးဆောင်ရွက်သွားဖို့ရောရှိပါလဲရှင
်အဲ့ဒါလဲကျွန်တော်တို့ဒီဝါတို့မိုင်းလာတို့ဒီဒေသတွေအတွက်ဟိုဒီဥဆောင်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့တောင်းရင်ယူမဲ့လူကြီးတွေရှိပါတယ်တို့လည်းအကောင်းဆုံးဖြစ်အောင်ဆက်လုပ်မှာပါပဲ
ဒီ27ရာစုပြည်လုံးငြိမ်းချမ်းရေးညီလာခံကျင်းပနိုင်ဖို့အန်ကယ်ကိုတိုင်ပေါ့နော်ပြင်ဆင်ရေးကော်မတီမှာအတွင်းမှုတယောက်အနေနဲ့တာဝန်ယူဆောင်ရွက်ပေးခဲ့တဲ့အချိန်မှာဒီညီလာခံနဲ့ပတ်သက်ပြီးတော့ဘလို့အားနည်းချက်အားသာချက်တွေရှိခဲ့လဲပေါ့နော
်ကျွန်တော်အတွေ့အကြုံကပြောရင်အခုညီလာခံဟာ logistics ကိစ္စတချို့ကလွဲရင်တော့ကျွန်တော်ထင်တာတဲ့ပို့ပြီးတော့အောင်မြင်တယ်လို့တော့ပြောလို့ရမယ်လို့ထင်ပါတယ
်အန်ကယ်ဦးလာမောင်ရွှေဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာ
ခိုင်ပြည်နယ်ရင်းနှီးပတ်သက်ပြီးမြန်မာအစိုးရကိုကြံပေးမဲ့ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်။ နှစ်နဲ့ကြည်ပြီးမပြည့်မလဲဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလားနိုင်ငံတကာကပုဂ္ဂိုလ်တွေပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ် VOA သတင်းရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါင်းဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392318555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါင်းဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
လာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှိအခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်မြေဆုံတဝိုက်မှာရေအားလျက်စစ်ထုတ်လုပ်ဖို့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကိုပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေစေဖြစ်တယ်လို့တရုတ်နိုင်ငံဘက်ကလည်းစီမံကိန်းတွေပြန်ဆောက်ဖို့အစိုးရအသည့်ပေါ်မှာတိုက်တွန်းမှုတွေရှိပါတယ်။ဒါကြောင့်မြေဆုံစီမံကိန်းနဲ့ပတ်သက်လို့ VOA ကနေအထူးအစီအစဉ်ဖြစ်နေအပိုင်း3ပိုင်းခွဲပြီးတင်ပြနေပါတယ်။မြေဆုံစီမံကိန်းကိုကန့်ကွက်မှုဟာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့လူမှုလှုပ်ရှားမှုဘာကြောင့်ဖြစ်ခဲ့ရပါသလဲ။လူမှုလှုပ်ရှားမှုရဲ့တက်ရောက်အားဘယ်လိုရှိသလဲဆိုတာကိုကိုသားညွန်ဦးကအပိုင်း2အဖြစ်နဲ့သုံးသပ်တင်ပြထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင်။
မြေဆုံစီမံကိန်းယာယီရပ်ဆိုင်းရတဲ့အကြောင်းရင်းတစ်ခုကိုကြည့်မယ်ဆိုလို့ရှိရင် social movement လို့ခေါ်တဲ့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြကန့်ကွက်မှုတွေလူမှုလှုပ်ရှားမှုတွေအကြောင်းဖြစ်ပါတယ်။ဒါကြောင့်မို့ပြောရမယ်ဆိုရင်တော့မြေဆုံဒီနေရာဆိုလို့ရှိရင်တကြွလှုပ်ရှားသူတွေတွေမကဘဲနဲ့ပြည်တွင်းပြည်ပကပါစိတ်ဝင်စားစရာနေရာတစ်ခုဖြစ်လာပါတယ်။မြန်မာနိုင်ငံမှာဆိုရင်မြေဆုံအောင်ဆိုရင်အခုဆိုရင်အထင်ကြီးနေရာတစ်ခုပို့ပြီးတော့ဖြစ်လာပါတယ်။မြေဆုံရေကာတာရေအားလက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့စကတည်းကပွန်လင်းမြင်သာမှုကင်းမဲ့တာဟာဒီစီမံကိန်းနဲ့ပတ်သက်လို့လူလူရဲ့ယုံကြည်လက်ခံမှုကိုအထူးပဲထိခိုက်စေခဲ့ပါတယ်။2004ခုနှစ်အတွင်းစတင်ပြီးတော့မြေဆုံဒေသတဝိုက်မြေပြင်လေလာခွင့်စင်သူတည်တနာပြုမှုတွေလုပ်နေပေမဲ့ဒေသခံတွေကတော့ဘာသတင်းအချက်အလက်မှမပေးခဲ့ပါဘူး။အဲ့ဒီဒေသမှာရေအားလက်စစ်စီမံကိန်းနဲ့ရေကာတာစောက်မယ်ဆိုတာကိုဒေသခံတွေအကြားနောက်ပိုင်းကျတော့မှရိပ်မိလာပါတယ်။2006ခုနှစ်လောက်မှာဒေသခံတွေအကြားတိတိကျကျသိလာပြီးတော့မကျေနပ်မှုတွေရှိကြပေမဲ့အဲ့ဒီအချိန်ကာလနိုင်ငံရေးအခြေအနေအရစီမံချက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခွင့်မသားပါဘူး။ဒါပေမဲ့လို့ဒေသခံတွေစုဖွဲ့ပြီးတော့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့KIA ကချင်လူလိုက်အဖွဲ့ရုံထံကိုကန့်ကွက်စာတွေပေးပို့ခဲ့တယ်လို့ထိုင်းနိုင်ငံချလော်လောင်ကုန်းတက္ကသိုလ်မှာမြေဆုံစီမံကိန်းနဲ့ပတ်သက်လို့စာတမ်းပြုစုခဲ့သူခွန်ကြအောင်ကပြောပါတယ်။
အဲ့ဒီအချိန်မှာကျတော့ CSOR လက်ထက်အောက်ဆိုတော့ဒီ Civil Society အားလုံးလည်းအားမကောင်းသေးဘူးလေနော်။အားလည်းမကောင်းသေးဘူးပြီးမှတစ်ခုခုကအစိုးရနဲ့ဆန့်ကျင်ဖက်လို့ပို့ against လို့ပို့ဆိုတော့ကျွန်တော်တို့တော့အရင်အရေးဆွေးရတဲ့အလို့တစ်ခုဖြစ်တယ်ပေါ့
။ကချင်နယ်နဲ့ကန်အဖွဲ့စည်းဖြစ်တဲ့ KIA ဘက်ကတော့မြေဆုံမှာရေကာတာစောက်မယ်လို့တည်တည်ချင်းပဲဒီစီမံကိန်းပေါ်ကန့်ကွက်ခဲ့တယ်လို့ KIA ခေါင်းဆောင်ဟောင်းဒေါက်တာတူးကြာကပြောပါတယ်။
သူတို့ဒီမြေဆုံရင်စီမံကိန်းစစကတည်းကကေဝကကန့်ကွက်တယ်။ဒါဒီဘုဇုံမကြီးတန်းရွှေစီတော်စာရေးတာပဲ။စာရေးပဒါဒါဆက်လက်မလုပ်ဆောင်တင်ဘူးပေါ့။ဒါဒါမလုပ်တင်ဘူးဆိုပဲကန့်ကွက်တယ
်။မြေဆုံကြီးအားလက်စစ်ရေကာတာတွေစောက်လုပ်မယ်ဆိုတဲ့သတင်းဟာ2008ခုနှစ်လောက်မှကျယ်ပြန့်လာပြီးတော့2009ခုနှစ်အတွင်းမှာတော့ကချင်ဒေသခံတွေအကြားမြေဆုံစီမံကိန်းစက်ညီလှူရှားမှုတွေစတင်လာပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသဟာအမဲရောက်နေပြီဖြစ်တဲ့အလျောက်တော်လာဖို့ရောကန့်ကွက်လှုပ်ရှားဖို့ရောအတော်လေးကိုခက်ခဲခဲ့တယ်လို့သဘောပတ်ဝန်းကျင်ထင်းထင်းကြီးလုပ်နေတဲ့စင်းအောင်စုအဖွဲ့မြစ်နာမျိုးတာဝန်ခံကိုကျော်ကျော်ဦးကပြောပါတယ
်။သိလာတော့တော်တော်များများတော့နားလည်လာတယ်ဒီမြစ်ဆုံကြီးမဝမ်းဖြစ်ဘူးဆိုတဲ့ခါမှာအဲ့အကုန်လုံးရဲ့အတန်ပေါ့တနိုင်ငံလုံးရဲ့အတန်တွေကလည်းထွက်လာတယ်။နောက်ပြီးဒီအေရီမြစ်ဘေးဝန်းကျင်မှာနေလာတဲ့ပြည်သူတွေရဲ့အတန်တွေကလည်းထွက်လာတယ်။ဒီအန်ဒီရဲ့ကြီးကိုလည်းကြောက်ခမန်းလေးလေးဖြစ်လာတဲ့ခါမှာနော်ဒီဒမ်ကြီးဆိုတဲ့ဒီရေကိုပေါ့နော်လောင်ပြီးတော့ဒီအရေးကျိုးသွားခဲ့မှာဆိုရင်ပြည်သူတွေအဲဒီပေါ့နော်အိုးအိမ်တွေကခဏချင်းမိနစ်ပိုင်းတွင်းစက္ကန့်ပိုင်းတွင်းကိုပျောက်ဆုံးသွားမှာဆိုတော့အဲ့အသည့်တွေဖြစ်လာတာတော်တော်များများကခုနကဒီလှုပ်ရှားမှုတွေမြေဆုံတွေကန့်ကွက်တဲ့လှုပ်ရှားမှုတွေနောက်ဘာသာရေးဆူတောင်းဝတ်ပြုမှုတွေနောက်ပြန်နိုင်ငံတကာရဲ့အခု River Day ဆိုလိုမျိုးတွေပေါ့ဒါတွေကိုအသိမှတ်ပြုပြီးတော့ဒီမြေအသိမှတ်ပြုပြီးပေါ့နော်ဒါတွေကိုအခုတော်တော်များများလူမှုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေကဒီမြေဆုံဆိုင်နဲ့ပတ်သက်ပြီးကန့်ကွက်တာတွေကိုတော်တော်များများလှုပ်လာကြတော့
ဒီလိုအချိန်မှာပဲအာဏာပိုင်တွေတာဝန်ရှိသူတွေဘက်ကမြေဆုံစီမံကိန်းကိုရှေ့ဆက်တွန်းလှုပ်လာပါတယ်ဒီထဲမှာအတင်းကျပ်နေရရွှေပြောင်းမှုတွေလည်းပါဝင်ပါတယ
်ကျမတို့ကြတော့တော့ဒီနင်းတို့နေတဲ့နေရာကတဲ့စီမံကိန်းနေရာဖြစ်သွားပြီတဲ့မင်းတို့နေတဲ့နေရာမှာအဲ့ရေအိုင်ပေါ့နော်စီမံကိန်းလှုပ်လိုက်ရင်ပေ900ရေအိုင်ကြီးဖြစ်သွားမယ်တဲ့နင်းတို့ရွှေ့ရမှာတဲ့ပြီးရင်တဲ့နင်းတို့က
ဒီနေ့ကနေပေါ့2009နဲ့2009ကတည်းကပေါ့နော်2009နဲ့2010ကတည်းကနေညတို့ဒီမှာနော်အဆောက်အအုံကြီးနောက်ထပ်ဆောက်ဆရာလည်းမလိုတော့ဘူးတဲ့နော်ကျွန်တော်တို့ကအဲ့လိုပြောခဲ့တယ်လေအဲ့ဒါနဲ့ကျွန်တော်တို့လည်းစိတ်ကတော့အဲ့ဒီကတည်းကစိတ်ကမပြောတော့ဘူးလေနော်ဒီလိုကောက်ကောက်မှုတွေရှိနေတဲ့ကြားမှာပဲ2009ခုနှစ်မှာတော့မြစ်စုံရေကတာတိဆောက်မှုအရှိန်တိုးမြင့်လာပါတယ်ဒေသခံရွာသားတွေကိုတိနှံနေနာ ကျေးရအတွင်းစေယုံစာတင်ကြောင်းဖျားကြောင်းဖျားစီဒီစသဖြင့်တိဆောက်ပြီးပါတယ်။ဒါပေမဲ့လို့ရွာသားတွေဘက်ကလူလူလလမဖြစ်ခဲ့ပါဘူး။
အဲကြည်လိုက်ရင်တော့နော်ကျမတို့ရွာကလေသူများတွေကြည်လိုက်ရင်တော့လမ်းလဲကောင်းတယ်ပေါ့လေမြည်လဲလာတယ်ပေါ့လေနော်အဲရေလဲလာတယ်ပေါ့လေအဆင်ပြေကြမှာပါတို့ထင်ကြတာပဲဒါပေမဲ့အဲ့ဒီမြည်လာတာနဲ့လမ်းကောင်းတာနဲ့အိမ်ကိုကြည်လိုက်တာနဲ့အဆင်ပြေတယ်လို့ကျမတို့လုံးဝမခံစားဘူးအဆင်လဲမဆင်ပြေဘူးအသက်ရှင်ရမစို့ဘိုက်တလုံးရှိတဲ့အတွက်ကြောင့်မို့ကျမတို့ကစားရည်တောက်ရည်ဝမ်းစာရည်အတွက်ကျမတို့ကလုတ်ကင်စားတောက်ရမှာအဲ့ဒါကြောင့်ကျမတို့မူရင်းဒေသမှာကျမတို့လုတ်ကင်စားတောက်တယ်တောင်ရခုတ်တယ
်တရုတ်ကုမ္ပဏီဘက်ကကျွရတဲ့နေရာမှာစာတင်ကြောင်းစေယုံဖျားကြောင်းစသဖြင့်ကျေးရွာရဲ့လူအပ်ချက်တွေဖြည့်ဆည်းပြီးတယ်ဆိုပေမဲ့ကျေးရွာသားတွေအဖို့ကတော့အဆင်မပြေပါဘူးအဓိကအချက်ကတော့မီယူဖလာတို့လုတ်ခဲ့တဲ့လေယာဉ်မျိုးတွေကိုစွန့်ခဲ့ရတော့နောက်ထပ်တမွေးဝမ်းကြောင်းလုပ်ငန်းတွေအတွက်သူတို့မှလွယ်လွယ်ကူအဆင်သင့်မဖြစ်ခဲ့ပါဘူးဒါကြောင့်လည်းပဲဒေသခံလူငယ်တွေဟာအင်ဒီဂျင်တရုတ်နိုင်ငံကိုသွားပြီးတော့အလုပ်လုပ်ကြရတာနောက်မြန်မာပြည်တွင်းမှာပဲအခြားလုပ်ငန်းတွေမှာသွားရောက်အလုပ်လုပ်ကြရမှုတွေဖြစ်လာပါတယ်ဒီအခြေအနေကြောင့်ပဲအပြောင်းမခံမနဲ့မူရင်းရက်ရွာမှာပဲပေကတ်နေကြတဲ့ရွာသားတွေလည်းတွေ့ရပါတယ
်ကျွန်တော်အိမ်ကသူ့မိုးပြင်ခင်းသူတက်တာနာတာပေးမလို့ပြောတာဒီနေ့အထိကျွန်တော်ကိုဥစိုးလုံးခမည်းအိမ်ဆိုပြီးဒီနေ့အထိကျွန်တော်ကိုပေးတဲ့အိမ်မရှိသေးဘူးအဲအကြောင်းကျွန်တော်ဒီနေ့အထိမရှိမပြောင်းလို့ဒီနေ့အထိဒီမှာ
ဟောဟုတ်ဆောက်တယ်ကသူပြောင်းခိုင်းနေရ
အေးပြောင်းခိုင်းတဲ့ကကျွန်တော်ဒီနေ့အထိမပြောင်းလို့ပြန်ပါတ
ယ်အဲ့တော့အဲ့ပုံမှာကိုယ်ကိုအတင်းကျပ်ဖိအားပေးတာတွေချင်းချောက်တာတွေခံရဘူးလား
အေးခံရခဲ့ဘူးလား
ဘယ်လိုလုပ်လဲ
ဘယ်လိုလုပ်တယ်ဆိုရင်ဝင်ကြီးပါလားခိုင်အုတ်ချုပ်ရင်မို့ပေါ့ဥခင်မုံချုပ်ခိတ်မှာကျွန်တော်တို့20နှစ်မှ2ယောက်ပေါ့နော်ဟိုစစ်စတာအပါကျွန်တော်တို့ဖမ်းခံရတယ်ပေါ့နော
်မိခနဲ့မလိခပေါင်းဆက်ထားတဲ့ဒီမြစ်စုံနေရာကနေပြီးတော့စီးစင်းလာတဲ့ဒီ EOD မြစ်ကျောတလျှောက်မှာဒီမြစ်ကျောကနေပြီးတော့ဒီအခုဒီတောင်ကျောနေရာမှာမြစ်စုံရေကာတာစီမံကိန်းကိုတိဆောက်မှာဖြစ်ပါတယ်အဲ့တော့ဒီမြစ်ဆုံရေကာတာစီမံကိန်းတိဆောက်လိုက်ခြင်းအဖြစ်ယူဝီယူလဲစနစ်တွေအကုန်ပြောင်းလဲတော့မှာဖြစ်ပြီးတော့အခုဒီနေရာပါဝင်နေရာတော်များများဟာရေမြုပ်သွားမှာဖြစ်ပါတယ
်2012ခုနှစ်ရဲ့သမရဦးသိန်းစိန်တက်လာပြီးတော့နိုင်ငံရေးပွင့်လင်းမှုတစုံတရာရှိလာတာဟာမြစ်ဆုံစီမံကိန်းစန့်ကြီးရေလှူရှားမှုတွေအတွက်ပိုပြီးတော့အားကောင်းလာစီပါတယ
်အခုက2010ရုပ်ကပွဲတော့ပဲမှာဘာပဲပြောပြောဒီမိုကရေစီကစပြီးဖွင့်လာတာအဲ့တော့ပြည်သူတွေကပိုပြီးတော့မှစန္ဒဖော်ထုတ်လို့ရလာရလာခါကျတော့ဒါကြီးကပေါ်လာပြန်ပေါ်လာခါကျတော့ပြည်သူတွေကစဉ်းစားလာတာပေါ့အာဒါကြီးကမဖြစ်တင်ဘူးပေါ့
မြစ်ဆုံစီမံကိန်းလှုပ်ရှားမှုဟာကချင်လူလူအတွင်းကုတ်ကွက်တာမဟုတ်တော့ဘဲနဲ့ပို့ပြီးတော့ကျေပြန့်လာပါတယ်မြစ်ဆုံစီမံကိန်းဟာ EOD မြမကြီးကိုပါတယောက်မှုရှိမယ်လို့မြမပြည်တလွားက EOD မြကြီးကိုချစ်သူတွေကစိုးရိမ်လာကြပါတယ
် EOD မြကိုသွားပြီးလေးလာဘူးလေဗျ EOD မြအယူရင်းနေပျက်စီးနေတာဆိုတာဆရာရဲနိုင်မိုးတို့ဦးစီးတဲ့တော်ဝင်နေစီဦးစိုးညွန့်လည်းပါပါတယ်တရင်စာဆရာတွေပါတယ်နောက်ပြီးတော့ကျောင်းဆရာတွေပါတယ်တဘာဝပတ်ဝန်းကျင်ချစ်တဲ့လူတွေပါတယ်မြေကျောင်းတွေဗမော်တိတခါတော့ဘူးလေအဲနောက်တစ်ခါကျတော့စိန်ယောင်စုအဖွဲ့ကပါတယ်သူတို့ကတော့တီရှတ်တွေဝတ်ထားပြီးတော့တင်းမောပေါ်မှာမော်တော်ပေါ်မှာစတန်းတွေကပ်ပါတယ်မြေကိုထိမ့်သိမ့်မုန်းနဲ့ချစ်ကြဘူး
မြစ်ဆုံရေအားလက်စစ်စီမံကိန်းစက်ငင်းလှူရှားမှုတွေဟာ2011ခုနှစ်အတွင်းမှာတနင်္ဂနွေအတိုင်းအတာအထိကိုကျေပြန့်တဲ့လူလူလှူရှားမှုတရက်ဖြစ်လာပါတယ်။ဒီလှူရှားမှုဟာသမရဦးသိန်းစိန်အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုတရက်လည်းဖြစ်စေခဲ့ပါတယ
်။ဒီအစိုးရအတိတ်ကဒီပြည်သူလူထုတစ်ခုလုံးရဲ့ယုံကြည်မှုရဖို့ကိုတို့ကမိအမျိုးမျိုးနဲ့စူးစမ်းရမယ့်အချိန်ပေါ့နော်။အဲဒီအချိန်မှာဒီမြစ်ဆုံကဟိုအရန်ဟော့တဲ issue လည်းဖြစ်နေတယ်။ဒီမှာတနင်္ဂနွေအတိုင်းအတာအနေနဲ့လည်းပါဝင်တယ်။ပြီးမှအဲဟိုရပေါ့တို့ရဲ့ဒီတော်အောင်ဆန်းစုကြည်ကလည်းပါဟိုရပေါ့ဒီမိစုံနဲ့ပတ်သက်ပြီးမှသူအစိုးရဘက်ရဲ့ဟိုတရုတ်ပြည်ဘက်ကတော့အဘက်ကိုလည်းစာရေးပို့တယ်ဆိုတော့ဒီလှုပ်ရှားမှုကပြောမယ်ဆိုလို့ရှိရင်အစိုးရတရဲ့အခြေအနေမှာပထမအဦးဆုံးအရန်လူထုတစ်ခုလုံးနဲ့တွေ့ဆုံရတဲ့အရာဖြစ်တယ်ပေါ့နော်အဲ့ဒီအချိန်မှာကျတော့
မြစ်ဆုံစီမံကိန်းကိုစက်ညင်ကောက်ွက်တဲ့လူလှုပ်ရှားမှုတွေရှိလာချိန်မှာဒီနှစ်ဖက်ချုပ်ဆိုထားတဲ့စာချုပ်နဲ့ပတ်သက်ပြီးတော့ပွန်လင်းမြတ်တာမှုမရှိဘူးလို့ဝေဖန်နေပေမဲ့ အစိုးရတာဝန်ရှိသူတွေဘက်ကတော့ဒီစာချုပ်ကိုအများပြည်သူကိုချပြမှုမရှိသေးပါဘူး။စီမံကိန်းကိုဆန့်ကျင်သူတွေအဖို့ကလည်းစာချုပ်ပါအချက်လက်တွေကိုအသေးစိတ်မသိကြရပါဘူး။အထူးသဖြင့်ကတော့ဒီအိန္ဒိယတရုတ်နိုင်ငံအနေနဲ့စစ်အစိုးရကာလတလျှောက်လုံးမှာမြန်မာနိုင်ငံတည်းကတရားစတာထုတ်ဝေမှုနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမှာချက်လက်ပါဝင်နေမှုအပေါ်မှာမကျေနပ်ချက်ကလည်းမူလကလေးကရှိနေကြတာပါ
။လို့ပြောမလဲ။တော့ဆေဆူနေနဲ့ကြည်ပြီးမှတေယုံနဲ့တေယုံရဲ့လွမ်းမိုးမှုကအများအားကောင်းခဲ့တယ်လေနော်ကျမတို့နိုင်ငံမှာအဲ့ဒီအချိန်မှာဒီအစိုးရတည်အနေနဲ့ဟိုဟာတေယုံနဲ့နည်းနည်းလေးဘယ်လိုပြောမလဲတေယုံရဲ့လွမ်းမိုးမှုကိုနည်းနည်းလေးအာခန္ဓာတော့မဟုတ်ဘူးဆရာဘယ်လိုပြောမလဲကျမသိမပြောတတ်ဘူးဒီ influence ကိုနည်းနည်း short ချဖို့ပေါ့နော် short ချဖို့ဆိုတော့ဒီမိဆုံကိစ္စကလည်း one of the option လည်းဖြစ်နိုင်တယ်ပေါ့နော
်ကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ပေါ့တေယုံကုမ္ပဏီတွေပုံမလင်းပြောရတယ်ဒီသာမြို့ဆောင်ရဲ့ကသာလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုံတီးရဲ့မဟုတ်ဘူးလို့ဟုတ်လားဒီနေရာ site of the project အဓိကအဲ့ဒါဖြစ်တယ်လို့ခင်ဗျားတို့တခြားနေရာတွေပြည်သူလူထုရဲ့အတက် owing မစိုးရိမ်ရနေရာတွေရှိပါတယ်အဲ့ဒါမှလုတ်ချပါလားလို့ဒါကြောင့်ဘယ်သူမှလည်းပါကန့်ကွက်မှာမဟုတ်ဘူးလို့အဲ့ဒါခုတော့ရှိတယ်ဒီ project ကြီးတွေလုတ်မယ် solution down solution တော့ဒေသခံပြည်သူတွေသဘောထားအရင်ကောက်ယူတာအကောင်းဆုံးပဲ
မြေဆုံစီမံကိန်းဆက်ညီလူလှုပ်ရှားမှုတွေကတော့ပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာပါတယ်။တူးချင်းစူပေါင်းလက်မှတ်ထိုးပြီးတော့ကန့်ကွက်တာရောလူစုလူဝေးနဲ့ဆနာပြကန့်ကွက်တာရောအများပြည်သူကိုဟောပြောအသိပေးတာရောမျိုးစုံပါ။ဒီလိုမျိုးလှုပ်ရှားမှုတွေကျေပြန့်လာတာနဲ့အတူပဲအဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဖြစ်တဲ့ရပ်တည်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆက်စုကြည်ကလည်းမြေဆုံစီမံကိန်းကိုအများပြည်သူရဲ့ဆန္ဒနဲ့အညီရပ်ဆိုင်ဖို့ဆိုပြီးတော့ကြေညာချက်ထုတ်လိုက်ပါတယ်။လူလူဘူဟုပြုစနစ်ကိုသွားမယ်ဆိုတဲ့ဦးသိန်းစင်အစိုးရတို့တော့ဒီလူလူလှုပ်ရှားမှုတွေဟာအတော်ကြီးကိုခရက်ရိုက်စေခဲ့ပါတယ်အစိုးရအသက်အနေနဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေစတင်နေတဲ့အချိန်လူလူထောက်ခံမှုအလွန်မင်းလိုအပ်နေချိန်မှာမြေဆုံကိစ္စဟာဦးသိန်းစင်အစိုးရအတွက်အကဲဆန့်ချက်ဖြစ်လာပါတယ်2011ခုနှစ်စက်တင်ဘာလ30ရက်နေ့မှာတော့သမရဦးသိန်းစင်ရဲ့အမိန့်နဲ့ဒီစီမံကိန်းကိုယာယီရပ်ဆိုင်းလိုက်ပါတယ
်အဲ့ဒါကတော့ရိုးရိုးရှင်းရှင်းလေးတွေကကျွန်တော်တို့အေယော်လီမြစ်ချစ်တယ်လားမုံသားမင်းလူတိုင်းချစ်တယ်လို့ပြောမှာတံမိုးထားသလားမင်းလူတိုင်းတံမိုးထားတယ်လို့ပြောနောက်ပြီးတော့အစိုးရကမပွင့်လင်းမမြင်တာပဲနဲ့လှုပ်ချင်တာလှုပ်တာတွေကိုမခံချင်ဘူးဟေ့မခံဘူးဟေ့ဆိုတဲ့စိတ်ကလည်းလူတွေရဲ့ယဉ်ထဲမှာတနေ့တခြားနိုးကြတာဗျကျွန်တော်တို့လူအားတွေမဟုတ်ဘူးလူညံ့တွေမဟုတ်ဘူးကျွန်တော်တို့အလကားတော့လဲစိတ်မပင်းနိုင်ခေါင်းဥမှုမခံဘူးဆိုတဲ့စိတ်တွေရှိတယ်ဗျအဲ့တော့အချိန်နေပြီးတဲ့ခါမှာဓာရီပေါင်းစုမိတာအဲ့ဒီခါကျွန်တော်ကမီဒီယာသမားတွေအပေါင်းတဘာဝပတ်ဝန်းကျင်သမားတွေကိုကျွန်တော်ကျေးဇူးတင်နဲ့လေးစားတယ်သူတို့ရဲ့လှုံ့ဆော်တာတွေသူတို့ရဲ့ဟောပြောချက်တွေဓာရီပါပါတယ်ပြည်ပကအတန်းလွှင့်ဌာနတွေရုပ်တံတွေလည်းပါပါတယ်သူတို့ကျွန်တော်တို့ပြည်သူတွေအများကြီးပညာပေးပါတယ်ကျွန်တော်ကတော့နောက်တစ်ချိန်မြေဆုံကန့်ကွက်ကြဆိုလဲကျွန်တော်မိတ်ဆွေမီဒီယာသမားတွေကကျွန်တော်လည်းတသားတည်းရှိလိမ့်မယ်လို့ထင်တယ်ဗ
ျနိုင်ငံတကာမှာအထီးကျန်ပြီးတော့အမှောင်ခေတ်ကိုရောက်ခဲ့ရတဲ့ဆယ်စုနှစ်တွေနောက်ပိုင်းပထမဆုံးကြေရွေးကောက်ပွဲနဲ့တက်လာတဲ့သမရဦးသိန်းစင်အစိုးရအတွက်မြစ်ဆုံကိစ္စဟာပထမဆုံးရင်ဆိုင်ရတဲ့လူလှုပ်ရှားမှုဖြစ်ပါတယ်မြန်မာပြည်တပြည်လုံးအတိုင်းအတာနဲ့လက်မှတ်တွေထိုးကြဆန္ဒပြကြဟောပြောကြနဲ့လှုပ်ခတ်သွားစေခဲ့တဲ့မြစ်ဆုံစီမံကိန်းဟာတကယ်တော့လုံးဝရနာသွားတာမဟုတ်သေးပါဘူးသမရဦးသိန်းစင်ရဲ့သမရတက်တန်းမှာပဲယာယီရဆိုင်လိုက်တယ်ဆိုတဲ့အမိန့်ကြောင့်အခုဒီအစိုးရတက်လက်ထက်မှာဒီစီမံကိန်းပြန်ဆမလားဆိုတော့ကိုစိုးရင်သူတွေကစိုးရင်ကြသလိုပဲမျော်လင့်နေသူတွေကလည်းမျော်လင့်နေကြပါတယ်။အဲ့ဒီအစိုးရတက်အတွက်ရင်ဆိုင်ရမယ့်ဒီစိန်ခေါ်ချက်နဲ့ပတ်သက်လို့တော့နောက်တစ်ပတ်မှာဆက်လက်ရှုစားနိုင်ပါလိမ့်မယ
်။ဒါကတော့ကချင်ပြည်နယ်မြစ်ဆုံကိုကိုယ်တိုင်တွားရောက်လေ့လာထားတဲ့ကိုသားညူတင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
mingla nya jan ma thoda shin mya shin myama san daw jain nya 9 nai khwe shi ba bi dutiya bai nai wet a season ma lo tanin win ni ni nya dai thau lin be ni ja apat sin kan na ri ko sat tai tin sat be bu shi ba de aku yin u song thau lin be me a season ga lo ma e tan na jaw season tin sat de myama pi ma pe sa mya kan na phit ba de na sin ya au ma shin ပါပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေလီတဘုံနဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့ပြီးခဲ့တဲ့သတင်းမှတ်အတွင်မှာကျင်းပသွားတဲ့28ရာစုပင်လုံးညီလာခံတဲ့ပတ်သက်ပြီးတော့ဗီ
Azu, Pinlo Nilagan Jirin, Tazimane, Pubio Chinchin, Tamo Mibian, Queja, Sigma, Matin, Subro, Satibio, Kabiasans and Salidivine to Jilane, Dorasin, Science Rimanga.
Pedusino, Duba Donabia, Nangano Daminga Bogo, Don San Suji, and Mingo Zagaria, Pinyashi Bibi, Somaba, Mizima Jaja, Biodora, Gongju, Wamia Mibaria. အချင်းရတဲ့ပြည်ကြီးပြည်သူတိအောင်ပုံလင်းမြင်တာမှုနဲ့ထုတ်လင်းပေးတဲ့မြန်မာအသံ
ဒီမှာပြန်တို့တွင်းရင်ရွေးနိုင်ပါသည်ဆိုပြီးရေးလာတဲ့သောရရှင်ကတော့ချစ်ကြီးမှဖြစ်ပါတယ်အေဂျန်တာယာပီခင်မီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်သစ်စီကိုအမေအစုနဲ့အတူပြည်သူအားလုံးဂိုင်းတူချီတက်ကြပါစို့မူလာတန်းဖတ်စာမှာတင်ခဲ့ဘူးသလိုဂိုင်းတူတွင်းရင်ရွေးနိုင်ပါသည်ပေါ့ဗျာသောရရှင်ခင်းနှင်းပြုံးကလည်းပင်လုံးမှတမိုင်းသစ္စာတက်သည်ဆိုပြီးတော့အခုလိုမျိုးကြပြားလေးတပုတ်ရ
Shua chare mo ye bao li mia, tiset chin tiset, jui tet. Miang e mia zwa, chong e mia zwa, nying e mia pa ma, bong su song la. Ami ye mi ji e ya. Nan long mia zwa ma di, si. Dem mong mia zwa ma di, dang pa ma si. Si long jin e a te mui bi. Nin yu jam e tu tui ta mia di. Pian a te sa jam yi.
ပြည်ရောင်စုရဲ့အမိမြမပြီပရမညာမြေအညံ့ပန်းပရမညာမြေဆိုတဲ့တော်ရရှင်ကဘာဖြစ်ဖြစ်ငြိမ်းချမ်းရေးအတွက်ပထမအခြေလမ်းအစကိုလှလှလှလှကြိုးစုလိုက်ပါတယ်ဆိုးကြိုဆိုတဲ့ Facebook အကောင့်ပိုင်းရှင်ကလည်းနှစ်ဆက်တည့်ပင်လုံးညီလာခံတက်ရောက်လာကြတဲ့လူကြီးမင်းနေနဲ့တကွာတိုင်းသားညီကိုမောင်နှမတွေအားလုံးစိတ်ချမ်းသာစွာနဲ့အောင်မြင်စွာပြီးဆုံးပါစေတဲ့ဟုတ်ကဲ့ပါနှစ်ဆက်တည့်ရစုပင်လုံးညီလာခံရရောစနေနေ့ကပဲအောင်မြင်တဲ့ပြီးဆုံး
တွားခဲ့ပါတယ်နော်ဒီလိုမျိုးညီလာခံရေးတစ်ခုကျင်းပနိုင်တာရုံနာမယုံနိုင်ပါဘူးလို့ဆိုလာတဲ့တော်ရရှင်Facebookအကောင့်ပိုင်းရှင်ကလည်းဘိုးချုပ်မရှိတော့တဲ့နောက်ပိုင်းတားဟာမြန်မာနိုင်ငံရဲ့စီးလုံးမှုအပြာဆုံးပြရုပ်ပါဆိုပြီးတော့အခုလိုရေးလာပါတယ်ရှင်ဒီလောက်စီးလုံးညီညွတ်လာတာမျိုးလွတ်လပ်ရေးဖခင်ဘိုးချုပ်အောင်ဆန်းမရှိတော့တဲ့နောက်ပိုင်းအခုဟာကိုပထမဆုံးပြန်မြင်မှုတာပါပဲ တ်လေးတွေပြင်လိုက်ရင်အားလုံးသာဓုညီမျှတဲ့အခွင့်အရေးတွေရပြီးအေးချမ်းသာယာသွားပါလိမ့်မယ
်ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့သောရရှင်တွေသဘောထားအမြင်အမျိုးမျိုးရေးသားထားတာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုနောက်တိုင်းဒေးလီတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးစီမှာရှင်ဒီတစ်ပတ်တော့ Billboard Hot ဖြစ်ဆုံးတင်းနံပါတ်စီမှာနံပါတ်၄ချိတ်တဲ့သချင်းလေးနဲ့ဖျော်ဖြေပေးစီမှာတယ်ဒီသချင်းကအရင်တစ်ပတ်ကလည်းနံပါတ်၄နေရာမှာရှိထားတာပါ21 Pilots အဖွဲ့တည်ဆိုထားတဲ့ Heathen ဆိုတဲ့သချင်းပဲဖြစ်ပါတယ်ရှင်ဒီတချင်းက Suicide Squad ဆိုတဲ့ရုပ်ရှင်ဇာတ်ဝင်တေးဖြစ်နေ21 Pilots အဖွဲ့တည်ဆိုပေးထားတာပါ2009ခုနှစ်ကအဖွဲ့စည်းခဲ့တဲ့21 Pilots အဖွဲ့မှာအဖွဲ့ဝင်2ယောက်ပါပြီးတော့အဲ့ဒီအဖွဲ့ဝင်2ယောက်ကတော့ Tyler Joseph နဲ့ Drum သမား John Dan တို့ဖြစ်ပါတယ်ဒီတချင်းကိုတော့ Tyler Joseph ကိုယ်တိုင်ရေးဖွဲ့တာပါဒ တင်းနှစ်အောက်လ9ရက်နေ့ကပဲစတင်ဖြန့်ချိသွားပြီးတော့ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာတော့အဲ့ဒီတချင်းအတွက်အမြင့်ဆုံးနေရာဖြစ်နေဒီတစ်ပတ်နဲ့ပြီးခဲ့တဲ့တစ်ပတ်တုန်းကနံပါတ်5နေရာကိုချိန်ခဲ့တာဖြစ်ပါတယ်ဒါကြောင့်မလို့21 pilots အဖွဲ့အတွက်ဒီ billboard hot 100ရဲ့ထိပ်ပိုင်းထိပ်နံပါတ်5ဘုတ်ထဲကိုဝင်တဲ့သချင်းတွေထဲမှာဆိုရင်ဒီသချင်းကဒုတိယမြောက်သချင်းလည်းဖြစ်ပါတယ်ဒီသချင်းကတလောကပဲကျင်းပသွားတဲ့2016 MTV guitar video ဆုချင်းမြင့်ပွဲမှာလည်းအကောင်းဆုံး rock သချင်း video ဆုရရှိသွားတာပါရှင် 21 pilots အဖွဲ့သည်ဆိုထားတဲ့ heathen ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော် All my friends are heathens, take it slow.Wait for them to ask you who you know. Please don't make any sudden moves. You don't know the half of the abuse. All my friends are heathens, take it slow. Wait for them to ask you who you know.People who have rooms of people that they love one day docked away just because we check the guns at the door doesn't mean our brains will change from hand grenades you love another psychopath sitting next to you you love another murderer sitting next to you you think I'd get it sitting next to you but after all I've said please don't forget all my friends are here to take it slowOutside is very well. They say newcomers have a certain smell. Yeah, trust issues not to mention. They say they can smell your intentions. You laughing on the freak show sitting next to you. You laugh some weird people sitting next to you. You think I did not get here sitting next to you. But after all I've said, please don't forget. 21 pilots of what this is how it is. He's been through the team of nursing. Get out of our shit.ဒီကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးပြန်ကြားပေးသွားခြင်းပါတယ်။သောရရှင်အောင်အောင်ရေးလာတဲ့စာမှာသူမသိလို့မေးလာတဲ့အချက်တစ်ချက်ကိုတခြားသောရရှင်တွေလည်းသိကြမထင်လို့ကျွန်မဒီစာကိုလည်းပြန်ကြားပေးခြင်းပါတယ်နော်။ဒီသောရရှင်အောင်အောင်က
ပင်လုံအရန်ကိုလေးနဲ့တဲ့အတိတ်ပဲရှိတဲ့စကားလုံးမှာ21ရာစုပင်လုံကခွတ်ထွက်၍လုံးဝမဟုတ်ကြောင်းကိုပွဲမကျင်းပခင်ကတည်းကကြားခဲ့ရပါတယ်။ဇာတန်းအသီးသီးနားထောင်ပြီးတော့ပြည်နယ်ခွတ်ထွက်ရေးဆိုတဲ့အတန်ကအတော်များကြပါတယ်။ငင်းငယ်တင်ကြတာအဖြစ်ထင်းတစည်းကိုချိုးနေတဲ့ရုပ်ထုကြီးကိုမြင်အောင်မိပါတယ်ချိုးလို့မချိုးပါဘူးအခုကစူစည်းနေတဲ့ထင်းချောင်းတွေပြကြသွားလိမ့်မလားစိုးရိမ်မိပါတယ်တိုင်းသားညီကိုမောင်နှမအားလုံးမြမပြည်ကြီးငင်းငန်းပါစေလို့ဆုတောင်းကြပါစို့လို့ဆန္ဒဖြူရင်
းဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုအောင်ပြောသလိုပဲဒီပြည်နယ်ခွဲထွက်ရေးဆိုတဲ့အသံတွေအတော်များနေပါတယ်ဆိုလို့ဒါကိုတော်ရရှင်နေလဲရှင်းရှင်းလင်းလင်းသိရအောင်လို့ကျမတို့ညီလာခံတစ်ဆောက်နေပြီတော့မှာသွားပြီးတော့သတင်းယူထားတယ်ကျမတို့ရဲ့သတင်းတောက်ကိုသားညွန့်ဦးကိုဒါနဲ့ပတ်သက်ပြီးတော့ဗားရီများပြောနေကြလဲမေးကြည့်ရအောင်ပါနော်ကိုသားခုနကတော့ဒီတော်ရရှင်စာကိုကိုသားနဲ့ဖတ်ထားသလိုပေါ့နော်ဒီတော်ရရှင်ရဲ့စာကိုကြည့်ရတာလဲစိုးရိမ်နေတဲ့ပုံမှာပဲဒီလိုမျိုးရေးထားတယ်ဆိုတော့လေပြည်နယ်ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီပင်လုံညီလာခံမှာသူတို့ဆွေးနွေးကြတဲ့အချိန်မှာအဓိကအဲ့လိုအသံများထွက်နေလို့ဒီလိုမျိုးဆိုရင်စရာဖြစ်လာတာလားရှင
်အဲ့ဒါကတော့နားလည်မှုလွဲတာပါလွဲရဆိုတာကရေတုံးကစစ်စုအစစ်တချောင်းလုံးဝါရချံကြီးတို့လုတ်ခဲ့တဲ့အခါကျတော့ဆော်ရဆိုရှင်ခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့အာတာမန်ပြူရင်မကောက်ဘူးတချို့နိုင်ငံကြီးရှုပ်ရှားလူကြီးကစားအလို့အတိတ်ပဲလွဲကောက်နေတယ်တော်များရှိပါတယ်ဒါကြောင့်မို့လဲခုဒီပင်လုံးအစည်းအဝေးမှာကျွန်တော်တွေ့ရတော့ဒီဆူရကူစလေပြီးရောတော့တန်းသားတချို့ခေါင်းဆောင်တွေရောအတန်တန်ပြောပါတယ်ဆော်ရဆိုတာခွဲထွက်ရေးမဟုတ်ပါဘူးဆိုတော့အတန်တန်ပြောပါတယ်တကယ်တမ်းသူတိုင်းသားတွေဒီညီလာခံမှာတင်ခဲ့တဲ့ဆော်ရန်တွေမှာသူပြောတဲ့ server ကတော့ကိုပိုင်ပြတန်းခွင့်ဖြစ်ပါတယ်ဒါပေမဲ့ခုနကကျွန်တော်မြန်မာနိုင်ငံမှာ server solution ဒါခွတ်ထည်ဖြစ်တယ်ဆိုပြီးတော့ဒီနားလည်မှုလွဲကောက်နေတာတောက်လျှောက်ပါပဲအခုတည်းဖြစ်နေတာပဲညီလာခံမှာတော့ခုနကကျွန်တော်ပြောလို့ပါတိုင်းသားကောင်းဆောင်တွေတော်များတောက်ရှင်းနေကြပါတယ်ဟုတ
်ကဲ့
ခွတ်ထတာမဟုတ်ပါဘူးပေါင်းစည်းတာပါဆိုတော့တိတ်ချောင်ရှင်းပါပဲတကယ်တမ်းကျတော့ server ဆိုတဲ့နှစ်သားရကဒီဖီမကြီးမှာရှိတဲ့ဗဟုအစိုးရနဲ့တိုင်းပြည်သားကြီးတွေနောက်တစ်ခုကပြည်နယ်မှာရှိတဲ့အစိုးရတွေကြားမှာအနာခွဲဝီကြီးပေါ့နော်အနာခွဲဝီကြီးဆိုတာအရင်တော့ကျွန်တော်နိုင်ငံမှာကဘူးဆူရအကုန်ချုပ်ကင်ထားတာဒါပေမဲ့နောက်ပိုင်းမှာပြည်နယ်ဆူရတွေနောက်တက်ဆန်ရတိုင်းတိုင်းနဲ့ပြည်နယ်လိုက်လူမျိုးတွေရဲ့
လုတ်ပိုင်ခွင့်ကြီးပို့ပြီးတော့ရှိတာပို့အတွက်ဟိုဒီအာနာခွဲဝေးကိစ္စပါအာနာခွဲဝေးကိစ္စကိုအဓိကထားပြီးတော့ပြောကြတာပါဟုတ်ကဲ့ဟိုကျွန်တော်တို့အမေရိကန်ပြည်ထောင်စုဒီဖီအိုရေရုံးဆိုင်တဲ့အမေရိကန်ပြည်ထောင်စုဆိုရင်လေဒီပြည်ထောင်စုစနစ်ပေါ့ဖက်ဒရယ်စနစ်နဲ့ပဲအုပ်ချုပ်နေတာပဲเนาะဟိုဒီပြည်နယ်တွေကလည်းပြည်နယ်အစိုးရရေနောက်တော့ပြည်ထောင်စုအစိုးရနဲ့ပြန်ပြီးတော့
ာလဲဆိုတော့အမေရိကန်လဲဆိုတော့ရုရှားလဲပဲဆိုတော့ဖယ်ရိုစစ်ကနိုင်ငံတော်များမှာကျင့်သုံးတယ်ဖယ်ရိုစစ်ကအမျိုးမျိုးရှိတယ်အခုဒီစနစ်ဘက်မှာလဲဒါဝယ်စနစ်ကြတာပါဘလူးဖယ်ရိုမျိုးကျင့်သုံးမလဲဘလူးဖယ်ရိုမျိုးသွားမလဲဘယ်လောက်ထိအာဏာခွဲဝေးရေးစနစ်လောက်ကြမလဲဒါအောင်စနစ်ကြတာပါခွဲထွက်ရေးကိစ္စကိုပြောနေကြတာမဟုတ်ပါဘူး
ဟုတ်ကဲ့ကိုသားညုံခုလိုဖြေပေးတာကျေးဇူးတင်ပါတယ်ကိုသားညုံခုလိုရှင်းပြသွားတော့လဲစာရင်းတွေအတီးတီးကပြည်내ခွဲထွက်ရေးနဲ့ပတ်သက်ပြီးပြောခဲ့တာဟုတ်မဟုတ်ဆိုတာတော့ရရှင်နေလဲရှင်းရှင်းလင်းလင်းသိသွားရပါတယ်ရှင်ကျေးဇူးတင်ပါတယ်အားလုံးလည်းဒီကိစ္စနဲ့ပတ်သက်ပြီးရှင်းလင်းသွားကြပြီထင်ပါတယ်နော်တော့ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတေးချစ်ပရိသတ်တွေလဲမြန်မာတချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုဆက်ပြီးတော့တော်ရရှင်တွေကိုမြန်မာတေးသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ခိုင်ထူးသီဆိုထားတဲ့နောက်ဆုံးအိမ်မယ်ဆိုတဲ့သချင်းလေးကိုတော်ရရှင်တွေအားလုံးနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။စိန်ညာတည်ရွတ်သူကြည်နေစေ။နာမည်ကြီးစူရီတို့ပေါ်ချူရီနိုင်လို့တည်းကြောက်ခဲ့တူယူနေစေမအတွက်အပြေရှာနေတို့ပေါ်ချူမီနိုင်လို့တည်တေးမမပြောရင်ညာမောင်းလို့နေစေယောက်တဲ့
သိဆိုထားတဲ့နောက်ဆုံးအိမ်မဲဆိုတဲ့တချင်ကိုနားဆင်ကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်တောင်းလွှာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ဖီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်
ခနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ21ရာစုပင်လုံပြည်တော်စုငိမ့်ညာရေးညီလာခံဘာတွေထူးခြားသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ရင်ချင်းနိုင်ငံကအကူအညီတင်ဆက်ထားပါတယ်ရှင်
ဥဆိုရဲ21ရာစုပင်လုံလို့နာမည်ပေးထားတဲ့ပြည်တော်စုညီညာရေးညီလာခံကြီးအောင်မြင်မြင်ကျင်းပပြီးစီးခဲ့ပါပြီမြန်မာနိုင်ငံပြည်တွင်းလောက်မကပဲနိုင်ငံတကာအသံဝိုင်းကပါအာရုံစိုက်ခဲ့တဲ့အဲ့ဒီညီညာရေးညီလာခံကြီးဟာတကယ်ပဲအောင်မြင်မှုရတဲ့ညီလာခံတစ်ခုဖြစ်ပါရဲ့လားညီလာခံမှာဘလို့ထူးခြားချက်တွေရှိခဲ့သလဲညီလာခံရဲ့ရှေ့အနာကဘာတွေဆက်ဖြစ်လာနိုင်ဦးမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြည်တွင်းညီညာရေးကြိုးပမ်းမှုနဲ့ပတ်သက်လို့လက်ရှိကျင်းပပြီးသွားတဲ့21ရာစုပင်လုံငိမ့်ငိမ့်ညီလာခံဟာပထမဦးဆုံးသောညီလာခံတော့မဟုတ်ပါဘူး။ပြီးခဲ့တဲ့5နှစ်တာကာလအာဏာရခဲ့တဲ့သမရဦးသိန်းစိန်သူ့တပ်တန်းမကုန်းခင်2016နှစ်စန်းပိုင်းတုန်းကငိမ့်ငိမ့်ညီလာခံတစ်ခုလုပ်ခဲ့ပူပါသေးတယ်။အခု21ရာစုပင်လုံငိမ့်ငိမ့်ညီလာခံကတော့ဒေါက်ဆတ်စုချီဦးဆောင်နဲ့ NLD အစိုးရအာဏာရပြီး5လအတွင်းကျင်းပတဲ့ညီလာခံတစ်ခုဖြစ်ပါတယ်။ဒီညီလာခံကို21ရာစုပင်လုံပထမငိမ့်ငိမ့်ညီလာခံလို့ခေါ်ဝေါ်ကြပြီးနောက်6လအတွင်းဒုတိယအကြိမ်နောက်ပိုင်းတတိယစတုတ္ထစသဖြင့်ဇက်တိုက်ကျင်းပသွားဖို့ရည်ရွယ်ထားကြောင်းလည်းသိရပါဗျ။လက်ရှိအချိန်အစိုးရတက်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေအပြစ်ရဲ့သဘောတူညီချက်လဲတစုံတရာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KIO ဒုဥက္ကဋ္ဌအင်ဘန်လတပုံတက်ဖွဲ့တဖွဲ့ရဲ့ဗိုလ်ချုပ်ကြီးတယောက်အနေနဲ့နိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အစိုးရတက်မတော်လွှတ်တော်တိုင်းနာကောင်းဆောင်အသီးသီးရှေ့မှောက်မှာစကားပြောဆိုခွင့်ရခဲ့ယူမကဒီလိုပြောဆိုနေတာကိုတတိုင်းဒီလုံးတကဘာလုံးကကြည့်ရှုနိုင်အောင်ခွင့်ပြုပေးထားတာကိုကြည့်ရင်ဒီညီလာခံကြီးဘလောက်ထူးခြားမှုရှိတယ်ဆိုတာသတိပြုမိနိုင်ပါတယ်ဒါဟာမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးစဉ်ကတည်းကဘယ်တော့မှမြင်တွေ့ခွင့်မရတဲ့ညင်ကွင်းမျိုးဖြစ်ပါတယ
်။အလားတူပါပဲ။ညီလာခံဖွင့်ပွဲနေ့ညနေပိုင်းအစီအစဉ်မှာပွဲအစီအစဉ်နဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးခင်စောဦးချင်းမျိုးသားတက်ဦးကဒေါက်တာဆလိုင်းလျံမိုးစာကောင်းနဲ့ ABSDF ကရဲဘော်မျိုးဝင်းတို့ကညီလာခံတက်သူတွေနဲ့လေးလာသူတွေလိုက်နာရမယ့်စည်းကမ်းအကြောင်းပြောဆိုခဲ့ပါတယ်။ညီလာခံတက်တဲ့ကိုယ်စားလှယ်တွေလိုက်နာရမယ့်အချက်16ချက်ထဲကအချက်နံပါတ်6နဲ့9မှာကိုယ်စလဲတွေတင်ပြချက်ကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရဘူးလို့တားမြစ်ထားပါတယ်။ဒါတွေမကညီလာခံအတွင်းကြီးညာချက်တွေစာရွက်စာတမ်းတွေဖျက်ဝေလို့ရဆိုရင်လဲကျင်းပရေးအဖွဲ့ကိုအသိပေးရမှာဖြစ်ပြီးခွင့်ပြုမှဝင်ခါတာလုပ်ရမယ်လို့ကြီးညာပါတယ်။လေလာသူတွေဆိုရင်လဲကိုယ်စလဲတွေရဲ့တင်ပြချက်တွေကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရုံနဲ့မကနောက်အဲ့ဒီပြောဆိုတင်ပြချက်တွေကိုပြန်ပြောဆိုတာပြန်ရေးသားတာလုပ်ရင်လဲတင်ပြခဲ့သူရဲ့နာမည်နဲ့အဖွဲ့စည်းကိုပေါ်ပြခြင်းမပြုရဆိုပြီးကန့်သတ်ထားခဲ့တာဖြစ်ပါတယ်။အထူးပဲကတော့ညီလာခံကိုခမ်းမထဲမှာပဲအကန့်သတ်နဲ့ကျင်းပဖို့ရည်ရွယ်ထားတာမျိုးပါ။ဒါပေမဲ့ပွဲစီစဉ်သူတွေအနေနဲ့ဘယ်လိုပဲကန့်သတ်ထားခဲ့သည်ဖြစ်စေနောက်ရကျင်းပတဲ့ညီလာခံအစည်းအဝေးတင်ပြချက်တွေကိုအစိုးရပိုင်းနဲ့ပုဂ္ဂလိကချန်နယ်တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသလိုက်တဲ့အခါထုတ်ပြန်ထားတဲ့စည်းကမ်းချက်တွေအဟောတိကံလို့ဖြစ်သွားစေပါတယ်။ညီလာခံကျင်းပဖို့ကိုယ်စလဲတွေတင်ပြဖို့နဲ့ပတ်သက်ပြီးနိုင်ငံပိုင်းရုပ်သံချန်နယ်တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသဖို့ဒေါက်ဆန်းစုကြည်ကညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုအဲ့ဒီထုတ်လွှင့်ပြသလိုက်တဲ့အတွက်လဲပွင့်လင်းမြင်သာမှုနဲ့ပတ်သက်ရင်အခုညီလာခံဟာမြမသမိုင်းမှာတစ်ချိန်တစ်ခါမှမပေါ်ပေါက်ခဲ့ဘူးတဲ့အခြေအနေဖြစ်ပေါ်ခဲ့သည့်အထိထူးခြားမှုရှိသွားခဲ့တာဖြစ်ပါတယ်။ဒီထုတ်လွှင့်မှုကြောင့်ပဲပြည်တွင်းကတိုင်းသားပြည်သူအားလုံးဟာအစိုးရတပ်မတော်လွှတ်တော်လက်နက်ကိုင်တိုင်းရင်းသားနိုင်ငံရေးပါတီအစုအဖွဲ့အစည်းအဝေးနဲ့လူပုဂ္ဂိုလ်အစည်းအဝေးရဲ့ထင်မြင်ယူဆချက်တွေလိုလားချက်တွေကိုသိခွင့်ရသွားကြတာဖြစ်ပါတယ်။
ညီလာခံရဲ့နောက်ထူးခြားချက်ကတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်အေအေတက်ဖွဲ့၃ခုကကိုစလဲတွေတက်ခွင့်မရတာကလွဲရင်မြန်မာနိုင်ငံမှာရှိတဲ့ဗတ်အသီးသီးကအင်အားစုတွေတကယ့်ကိုစုံစုံညီညီတက်တဲ့ညီလာခံဖြစ်ခဲ့တာပါပြီးခဲ့တဲ့နှစ်စန်းသမရဦးသိန်းစိန်လက်ထက်ကျင်းပခဲ့တဲ့ညီလာခံတုန်းကပြည်သူလူထုကရွေးကောက်တင်မြှောင်းလိုက်တဲ့တကယ့်ပြည်သူကိုစလဲစစ်စစ်တွေတက်ခွင့်မရတယ်လို့NCA အပြည့်ရဲ့လက်မှတ်ထိုးမထားတဲ့ KIO ဥဆောင်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်တာမဟုတ်ပါဘူး။အလားတူသ တီးခြားလို့ဖြစ်နေတဲ့ UWSA 1နဲ့မိုင်လာအဖွဲ့ကိုယ်စားလှယ်တွေလည်းမတက်ရောက်ကြပါဘူးဒီ21ရာစုပင်လုံညီလာခံကတော့အားလုံးစုံစုံညီညီတက်တဲ့ပွဲအားလုံးကိုယ်သဘောထားဆန္ဒတွေကိုပွန့်ပွန့်လင်းလင်းထုတ်ဖော်နိုင်တဲ့ပွဲအဖြစ်မှတ်တမ်းတင်နိုင်ခဲ့ပါတယ်ဒါပေမဲ့လည်းညီလာခံဒုတိယနေ့မှာတော့ UWSA 1အဖွဲ့ကိုယ်စားလှယ်တွေပြန်ထွက်ခွာသွားတဲ့ဖြစ်စဉ်တော့ကြုံခဲ့ရပါတယ်တကယ်တော့ဒီအဖြစ်ပြက်ဟာအစိုးရကတော့၎င်းတပ်မတော်ဘက်ကတော့၎င်းတမင်ခွဲခြားဆက်ဆံတဲ့အနေအထားမျိုးမဟုတ်ပဲကိုယ်စားလှယ်အဖွဲ့နဲ့ပွဲစီစဉ်ရမှာပါဝင်တဲ့လက်နက်ကိုင်တိုင်းသားကိုယ်စားလှယ်တွေအကြားချိတ်ဆက်မှုလွဲချော်ခဲ့တဲ့ဖြစ်စဉ်လောက်ပဲဖြစ်ပါတယ်ဒါပေမဲ့ UWSA အဖွဲ့ကိုယ်တိုင်ကတကယ့်ခေါင်းဆောင်တွေတတ်တာမဟုတ်ပဲမြို့ပေါ်ဆက်ဆံရေးယုံတာဝန်ရှိသူတွေလောက်ပဲဆေလွတ်တာဖြစ်စဉ်စဖြစ်ဖြစ်ချင်းအဲ့ဒီကိုယ်စားလှယ်တွေကသူတို့ဗဟိုဌာနချုပ်ကိုသတင်းပို့ခဲ့တာဒီအပေါ်မှာအဝေးကဗဟိုခေါင်းဆောင်တွေကလည်းနားလည်မှုလွဲပြီးပြန်ခေါ်တာစတဲ့အကြောင်းကြောင့်ဝါကိုယ်စားလှယ်အဖွဲ့ပြန်သွားတဲ့အနေအထားဖြစ်ပေါ်စေခဲ့တာပါအကောင့်ဘက်ကတွေးကြည့်ရင်တော့ဒီဖြစ်စဉ်ကြောင့်နောင်ဆက်ပြီးအကောင့်ထဲပေါ်မဲ့ငြင်းငြင်းရေးဖြစ်စဉ်မှာဝါတက်ဖွဲ့နဲ့ပတ်သက်ပြီးသတိထားကင်တွယ်ဆောင်ရွက်ရမယ်အများကြီးစ조사အားထုတ်ဖို့လိုမယ်ဆိုတာကိုတော့သင်ခန်းစာယူနိုင်ကြပါလိမ့်မယ်
။ညီလာခံနောက်ဆုံးနေ့မှာဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်။ဒီညီလာခံမှာပုံမွေလေးလေးဝေဖန်တာတို့တိုက်ခိုက်တာတို့လည်းပါသွားပါတယ်။ကျမကလည်းဒီလိုဖြစ်တာဟာဘာမှကြောက်စရာမရှိဘူးလို့ဒီလိုပဲယုံကြည်ပါတယ်။ပြဿနာကိုစိုးရိမ်စရာမရှိပါဘူး။ပြဿနာမရှိချင်ရောင်ဆောင်နေရတာဟာဒါကသာစိုးရိမ်စရာဖြစ်ပါတယ်။ပြဿနာမရှိချင်ရောင်ဆောင်နေရင်ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့ဆိုခဲ့သလိုအခုဆိုရင်အစုဖွဲ့အသီးသီးပုံကူများပြောသွားတဲ့နေရာမှာဘသူတွေဟာအတိတ်ကိုပို့ပြီးလက်ကြည့်တဲ့နေရာမှာအားသံတယ်လဲဘသူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအားသံတယ်လဲဆိုတာလဲပေါ်လာပါလိမ့်မယ်ဆိုပြီးလဲပြောသွားခဲ့ပါတယ်သူပြောသလိုပါပဲဒီ21ရာစုပင်လုံးငင်းကြဲညီလာခံဟာတိုင်းပြည်ကအင်အားစုအသီးသီးရဲ့လိုလားချက်တွေမျှော်လင့်ချက်တွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့အဲ့ဒီထုတ်ဖော်ချက်တွေကိုတိုင်းသားပြည်သူတွေအားလုံးသိခွင့်ရခဲ့တဲ့ပြဿနာတွေဖြေရှင်းဖို့လမ်းစာတွေ့နိုင်တဲ့တမိုင်းမှာအလွန်ထူးခြားတဲ့ညီလာခံတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စပိန်နိုင်ငံမှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ခရမ်းကျင်သီးပေါက်ပွဲတော်ကိုဆင်နွှဲခဲ့ပါတယ်။နော်ဝေးနိုင်ငံမှာတော့ reindeer သမင်အကောင်300လောက်မိုးချိုးပစ်ခံရပြီးတော့အစုလိုက်အပြုံလိုက်တေဆုံးသွားပါတယ်ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချမ်းတို့တင်ဆက်ထားပါတယ်ရှင
်ဖိန်နိုင်ငံမှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ခရမ်းကျင်သီးပွဲတော်ပြီးခဲ့တဲ့ပုဂ္ဂိုလ်တွေကကျင်းပပါတယ်ဒီပွဲတော်မှာလူတွေတယောက်ကိုတယောက်ခရမ်းကျင်သီးတွေနဲ့ပြစ်ပေါက်ဆင်နွှဲကြတာပါစပိန်နိုင်ငံရှိပိုင်းမှာကျင်းပတဲ့ဒီပွဲမှာကုန်တင်ကား6စီးအပြည့်ခရမ်းကျင်သီးတန်ချိန်160ကိုသုံးပြီးတော့ကျင်းပခဲ့ကြတာပါနိုင်ငံသားသားခီးသွွားအမြောက်များဝင်ရောက်ဆင်နွှဲကြတယ်လို့လမ်းတွေပေါ်မှာလည်းခရမ်းကျင်သီးအနှစ်အဖက်တွေပြည့်ရှံသွားခဲ့ပါတယ်တချို့တွေကမျက်လုံးတွေကိုကာကွယ်ဖို့ရေကူးမြစ်မှန်တွေကိုတက်ဆင်ကြပါတယ်ဒီပွဲမှာပါဝင်ဖို့တယောက်ကို70ဒေါ်လာကြားတင်တယ်လို့ဒီနှစ်မှာတော့လူ1000ကျော်ပါဝင်ခဲ့ကြပါတယ်ခရမ်းကျင်သီးထုတ်လုပ်တဲ့ဒေတာဖြစ်တဲ့စပိန်နိုင်ငံအရှိပိုင်းကဒီပွဲတော်ကို1945ခုနှစ်လောက်ကတည်းကကျင်းပလာတာဟာဆိုရင်နှစ်ပေါင်း90ကျော်ရှိနေပါပြီရှင
်။နော်ဝေးနိုင်ငံအလဲပိုင်းမှာတော့ reindeer သမင်အကောင်300လောက်ဟာမိုးချိုးပစ်ခံရပြီးတိတ်ဆုံးခဲ့ပါတယ်။သဘာဝသားရဲ့တိရစ္ဆာန်တာဝန်ရှိသူတွေကတော့တဘာဝဘေးအန္တရာယ်ထူးခြားဖြစ်စဉ်တစ်ခုဖြစ်တယ်လို့ပြောပါရတယ်။တယ်လီမက်ခရိုင်ထဲမှာရှိတဲ့တောင်တန်းတွေပေါ်မှာရိန်းဒီးယားသမင်တွေတည်ဆုံနေကြတာကိုတွေ့ခဲ့ကြတာပါ။အကောင်ပေါက်လေး90အပါဝင်စုစုပေါင်း323ကောင်တည်ဆုံခဲ့တယ်လို့နော်ဝေးတဘာဝပတ်ဝန်းကျင်အေဂျင်စီကသတင်းထုတ်ပြန်ပါတယ်။ရာသီဥတုမကောင်းတဲ့အချိန်မှာရိန်းဒီးယားသမင်တွေဟာပူပူကက်ကက်နေလေရှိတာကြောင့်အခုလိုအစုလိုက်ကြီးတည်ဆုံသွားရတာဖြစ်နိုင်တယ်လို့လည်းတဘာဝပတ်ဝန်းကျင်အေဂျင်စီပြောခွင့်ရကပြောပါရတယ်။ဒီတောင်တန်းဒေသတစ်လျှောက်ဟာရိန်းဒီးယားသမင်တွေရှေ့ပြောင်းသွားလာရမှာတုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်ခင်ဗျာ
။ဗီဒီယိုနိုင်ငံရဲ့မြို့
ော့လန်ဒန်မြို့လယ်မှာရှိတဲ့ရဲဘားဆိုင်တစ်ခုမှာတော့ဘီယာကိုနောက်ဆုံးပေါ်နည်းပညာ Virtual Reality ပုံရိပ်စစ်နည်းပညာနဲ့ပေါင်းစပ်ပြီးတော့အထွေအကြုံသစ်အဖြစ်စံတန်နေကြပါတယ်။ Innis & Gann ကုမ္ပဏီကထုတ်လုပ်တဲ့ဘီယာရဲ့အရာဒါနဲ့တောက်သုံးသူတွေရဲ့အထွေအကြုံကိုစံတက်စေဖို့အခုလိုစံတန်လှုပ်ဆောင်ကြည့်နေတာပါ။သူတို့ထုတ်တဲ့ဘီယာနှမျိုးကိုတောက်သုံးတဲ့အခါမှာVirtual Reality ပုံရိပ်စစ်မြင့်မှန်ကိုဝင့်စင်ပြီးတော့တောက်ရတာပါ။ဥပမာဒီ Original တစ်စိတ်ဘီယာကိုတောက်တဲ့အခါမှာနေဝင်တဲ့အချိန်ပတ်ဝန်းကျင်ကိုမြင်ရတဲ့အတွက်ဘီယာကိုပို့ပြီးတော့ခြုံတဲ့အရာသာထွက်စီမှာဖြစ်ပါတယ်။လာကာဘီယာကိုတောက်တဲ့အခါမှာတော့ရေငက်ပြည့်စုံဖို့နဲ့အမောပန်းပြည့်စုံတဲ့အရာသာပို့ပြီးတော့ထွက်စီဖို့ရေကန်ပတ်ဝန်းကျင်မျိုးကိုမြင်ရစီမှာပါ။တချို့တွေအတွက်မျက်မှန်ကြီးတက်ထားတဲ့အချိန်မှာဘီယာတောက်ရတာအခက်အခဲရှိစေမှာပါ။ပြီးခဲ့တဲ့ August လတုန်းကအင်္ဂလန်နဲ့စကော့တလန်မှာရှိတဲ့ရဲဘားမျိုးစုံမှာအခုလိုအထွေအကြုံကိုစမ်းသပ်ကြည့်ခဲ့ကြတာပါရှင
်။သူရဲ့မှတ်ပုံတွေမှာမွေးနေ့ကို1880ခုနှစ်ဒီဇင်ဘာလ31ရက်လို့ဖော်ပြထားတော့အသက်က146နှစ်ရှိပြီလို့တွက်ဆနိုင်ပါတယ်။ဒီမှတ်ပုံတင်တာအမှန်ဆိုရင်အင်ဒိုနီးရှားနိုင်ငံကအဖိုးဟိုမီဆီဒိုမန်ဂျိုဟာကမ္ဘာပေါ်မှာအသက်အကြီးဆုံးပုဂ္ဂိုလ်အဖြစ်သတ်မှတ်ခံရမှာဖြစ်ပါတယ်။အီတလီကကမ္ဘာအသက်အကြီးဆုံးပုဂ္ဂိုလ်လို့အသတ်မှတ်ခံထားရတဲ့အသက်116နှစ်အရွယ်အမျိုးသမီးကြီးထက်အသက်30လောက်ပိုပြီးကြီးသူဖြစ်ပါတယ်။ဆီဒိုမန်ဂျိုဟာအမျိုးသမီး၄ယောက်နဲ့အိမ်အောင်ကြခဲ့ပြီးတာသမီ၃ယောက်ထွန်းကားခဲ့ပါတယ်။မိသားစုထဲမှာလည်းသူတယောက်ပဲအသက်ရှိကြံ့ရည်ခဲ့တာဖြစ်ပါတယ်။မှတ်ပုံနေနဲ့ကသူ့မွေးနေ့မှန်မမှန်ဆိုတာကိုတော့အင်ဒိုနီးရှားအာဏာပိုင်တွေကအတည်ပြုချက်မပေးနိုင်သေးပါဘူး။အသက်ရှိခြင်းရဲ့စိတ်ကိုအေးအေးထားဘာပဲလုပ်လို့အေးအေးဆေးဆေးလုပ်ပါလို့သူကပြောပါတယ်ခင်ဗျာ
။ကမ္ဘာတဘွားထူးခြားစံပြသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းကျန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်္ဂီထိုက်ကတလှည့်ပြောပြပေးပါမယ်ရှင်။
စီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေတရုတ်နိုင်ငံက G20 ထိပ်သီးညီလာခံမှာတွေ့ဆုံဆွေးနွေးနေကြချိန်မှာပဲပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆန်ရအထောက်အကူတွေပိုပြီးပေးနိုင်ဖို့အတွက်အပိသာအပြစ်ခတ်ရစရေးသဘောတူညီချက်တစ်ခုရရေးအမေရိကန်ပြည်ထောင်စုနဲ့ရုရှားနှစ်နိုင်ငံတို့ညှိနှိုင်းနေကြပါတယ်။နှစ်နိုင်ငံတို့အနေနဲ့သဘောတူညီချက်တစ်ခုရရေးနီးစပ်လာဖို့ရပါမယ်လို့အခက်အခဲတွေကတော့ရှိနေသေးပါ။တရုတ်နိုင်ငံဟန်ဂျူးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲကိုဒီကနေ့တရားဝင်စတင်ကျင်းပနေပါပြီ။ကမ္ဘာစီးပွားရေးပြန်လည်ဥမော်လာပြီဆိုပေမဲ့ဘန္နာရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကဏ္ဍတွေမှာစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့တရုတ်သမ္မတရှီဂျင်ဖင်ကညီလာခံအဖွဲ့မှာပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားနဲ့တရုတ်သမ္မတရှီဂျင်ဖင်တို့မနေ့စနေနေ့က3နာရီကြာကြာတွေ့ဆုံဆွေးနွေးမှုအတွင်မှာတော့နိုင်ငံကြားလုံခြုံရေးကုန်သွယ်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ကြပါတယ်။ဒါ့အပြင်တတိယကမ္ဘာကမိဖန်နိုင်ငံတွေမှာငြိမ်းချမ်းရေးထိန်းသိမ်းရေးမှာလည်းပူးပေါင်းဆောင်ရွက်ကြဖို့နှစ်ဖက်ကောင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ပီရောကထုတ်တဲ့အကြေညာချက်ကဖော်ပြပါတယ်။မာသာထရီဇာကိုတော်စင်တူဖြစ်ကက်သလစ်သာသနာပိုင်ပုပ်ဟမ်မင်းကြီးဖရန်စစ်ကဒီကနေ့ကြေညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့Holy Year of Mercy ဘာသာရေးအခမ်းအနားတွင်စိန့်ပီတာရှင်မြင့်ကိုစူဝေးရောက်ရှိနေကြတဲ့ထောင်ပေါင်းချီတဲ့လူထုပရိသတ်ရှင်မှသူတော်စင်မာသာထရီဇာဖြစ်ကြေညာခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx ဇော်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။မနေ့ပြန်မနေ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.